မြန်မာနိုင်ငံမှာ2005ခုနှစ်ကနေစလို့2018ခုနှစ်အတွင်းဆင်းရဲမွဲတေမှုနှုန်းကထက်ဝက်လျော့ကျလာတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေက84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအထွေထွေမူဝါဒရေးရာမိန့်ခွန်းရဲ့အဖွဲ့မှာအထူးအလေးထားပြောကြားသွားပါတယ်။မြန်မာနိုင်ငံဟာဒေသတွင်းစီးပွားရေးဖွံ့ဖြိုးမှုအမြန်ဆုံးနိုင်ငံတစ်နိုင်ငံဖြစ်ပြီးတော့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုကလည်းတိတိတသားတိုးတက်လာတယ်လို့ဝန်ကြီးဦးကျော်တင့်ဆွေကမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဆင်းရဲမွဲတေမှုနှုံကြဆင်းသွားတဲ့အလားလာကောင်းကိုထိန်းထားနိုင်မှုနဲ့စီးပွားဖွံ့ဖြိုးမှုတွေမှာအားလုံးပါဝင်နိုင်မှုဘာတွေဆောင်ရွက်ဖို့လိုအပ်နေပါသလဲဆိုတာကိုတော့ဒီသတင်းမရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကြီးထိုက်စူးစီးတင်ပြထားတာနားဆင်ပါရှင်
ကမ္ဘာ့ဘဏ်နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကဒီနှစ်ဇွန်လကထုတ်တဲ့မြန်မာလူနေထိုင်မှုဆိုင်ရာ2018ခုနှစ်စစ်တမ်းဆင်းရဲမွဲတေမှုဆိုင်ရာအစီရင်ခံစာကမြန်မာနိုင်ငံရဲ့ဆင်းရဲမွဲတေမှုထက်ဝက်ကျဆင်းလာတယ်လို့ဖော်ပြလိုက်တာဖြစ်ပြီးတစ်ဆက်တည်းမှာပဲလူဦးရေရဲ့၃ပုံ၃ပုံကအနာဂတ်မှာဆင်းရဲမွဲတေသွားနိုင်တယ်လို့လည်းသတိပေးထားတာပါဒီလိုဆင်းရဲမွဲတေမှုနှုံထက်ဝက်ကျဆင်းသွားတဲ့အချက်ကမြန်မာခေါင်းဆောင်တွေနဲ့အစိုးရအဖွဲ့ဝင်တွေရဲ့မိန့်ခွန်းတွေမှာမကြာခဏဆိုသလိုအလေးထားဖော်ပြကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုလသမဂ္ဂအထွေထွေညီလာခံရဲ့မြန်မာနိုင်ငံဆိုင်ရာအထွေထွေမူဝါဒမိန့်ခွန်းမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေကလည်းသူ့မိန့်ခွန်းအဖွဲ့မှာဒီအချက်ကိုအရင်ဆုံးအလေးပေးပြောဆိုခဲ့ပါတယ်
။ Eradicating poverty in all its form, it is the greatest global challenge. In Myanmar, we pursue a careful balance between economic and social development on one hand.
ဆင်းရဲမွဲတေမှုပုံစံမျိုးစုံအမြင့်ပြုတ်တိုက်ဖြတ်ရေးဟာကမ္ဘာတစ်လောအကြီးအမားဆုံးစိန်ခေါ်ချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုကိုတစ်ဖက်မှာဆောင်ရွက်နေသလိုပဲတခြားတစ်ဖက်မှာလည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ရေရှည်တည်ထောင်ရေးကိုလည်းတစ်ဖက်ကချိန်ညှိဆောင်ရွက်နေပါတယ်။ဆင်းရဲမွဲတေမှုတိုက်ဖြတ်ရေးအတွက်မြန်မာအစိုးရကပိုင်းဖြတ်ဆောင်ရွက်နေပါတယ်။ဒါကြောင့်လဲ2005ခုနှစ်ကဆင်းရဲမွဲတေမှု 48.2% ကနေ2018ခုနှစ်အရောက်မှာတော့ဆင်းရဲမွဲတေမှုက24.8%နှုန်းကိုထက်ဝက်ကျဆင်းခဲ့ပြီးကျိုးပန်းမှုရဲ့ရလဒ်တွေပဲဖြစ်ပါတယ်
။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကလည်းဒေသတွင်းမှာအသွက်လက်ဆုံးဖြစ်လာပြီးနိုင်ငံတကာရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုတိုးတက်လာတဲ့အချက်ကိုလည်းဝန်ကြီးကမင်ကွန်းမှာထည့်သွင်းပြောဆိုပါတယ်
။ Myanmar has also experienced rapid economic growth in recent years, becoming one of the region's fastest growing economies.
မြန်မာနိုင်ငံပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းဖွံ့ဖြိုးမှုတွက်လက်ခဲ့ပြီးဒေသတွင်းမှာစီးပွားရေးဖွံ့ဖြိုးမှုအမြန်ဆုံးနိုင်ငံတစ်ခုဖြစ်လာခဲ့ပြီး2018-19ခုနှစ်အတွင်းနှစ်စဉ်ဖွံ့ဖြိုးမှုနှုန်းက 6.5% နှုန်းအထိရှိလာပါတယ်။မြန်မာနိုင်ငံကစီးပွားရေးကိုဖွင့်လှစ်ခဲ့တာနဲ့အတူကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအပိုင်းမှာလည်းတိတိတသားတိုးတက်လာခဲ့ပါတယ်။ဒီအလားအလာကောင်းကိုဆက်လက်ထိန်းထားနိုင်ဖို့အတွက်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒတွေကိုပြည်တွင်းနဲ့တစ်ကမ္ဘာလုံးဆိုင်ရာဂရီကူဝတ်တွေလွတ်လပ်မှုရှိပြီးအလုံးပါဝင်တဲ့မူဝါဒတွေနဲ့ကန့်ညီအောင်ဆက်လက်ပြင်ဆင်သွားမှာဖြစ်ပါတယ်
။မြမဆင်းရဲမွေးတေမှုနှုတ်အစီအခံစာကိုကမ္ဘာ့ဘဏ်နဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့ကအခုနှစ်ဇွန်လ26ရက်နေ့ကထုတ်ပြန်တဲ့အစီအခံစာထဲမှာတော့မြန်မာနိုင်ငံမှာခန့်မှန်းကျေလူ၄ဦးတိုင်းမှာတဦးကဆင်းရဲမွေးတေနေတယ်လို့ဖော်ပြခဲ့တာပါ။2005ခုနှစ်တုန်းကလူရေထက်ဝက်နိဗာဆင်းရဲခဲ့ရကနေ2018ခုနှစ်အရောက်12နှစ်တာကာလအတွင်းဆင်းရဲမွဲတေမှုကထက်ဝက်ထိကျဆင်းခဲ့တာဖြစ်ပါတယ်2018ခုနှစ်အတွင်းဆင်းရဲမွဲတေမှုသတ်မှတ်ချက်ကအရွယ်ရောက်ပြီးသူတဦးအနေနဲ့တရက်ကို1590ကျပ်ဝင်ငွေမရှိသူကိုဆင်းရဲမွဲတေသူအဖြစ်သတ်မှတ်တာဖြစ်ပါတယ်လူဦးရေရဲ့၃ပုံ၃ပုံကအနာဂတ်မှာဆင်းရဲတွင်နှက်သွားနိုင်ခြေရှိတယ်လို့ကမ္ဘာ့ဘဏ်အစီရင်ခံစာမှာသတိပေးထားပါတယ်။မြန်မာနိုင်ငံတွင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိတိတသားဖွံ့ဖြိုးလာတဲ့တစ်ချိန်တည်းမှာပဲဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်မြေယာဆွတ်လွတ်ခဲ့ရသူတွေရဲ့နစ်နာမှုတွေကလည်းရှိနေပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုဖြစ်တဲ့ရန်ကုန်ကတီလဝါအထူးစီးပွားရေးဆောင်ကိစ္စမှာပဲမြေယာယိုကြီးမရသူတွေရှိနေသေးပါ။ မြေယာရောကြီးကိစ္စကိုကိုယ်တိုင်လိုက်ပါဆောင်ရွက်ပေးနေတဲ့ရန်ကုန်တိုင်းချောက်တန်းမြို့နယ်ပြည်သူ့လွတ်တော်အမတ်ဒေါ်အေးမြမြမျိုးရဲ့အတွေ့အကြုံကိုမျှဝေရရင်တော
့ဒီမှာရရတို့ထက်လာတယ်အရန်ကောင်းတယ်ဒါပေါ်မှာကျွန်မဟိုနိုင်ငံရဲ့အားထားရမယ့်စီမံကိန်းနဲ့ဖြစ်တယ်ပေါ့နော်ဆိုတော့ကျွန်မအရန်ဝမ်းသာတယ်ကျေးဇူးတင်တယ်သို့တော်လည်းပဲကျွန်မတို့ဒေသကလူတွေကနေရာတွေအများကြီးပိုင်ဆိုင်ပြီးတော့မှဆွတ်လွတ်ပေးပြီးတော့မှအာဒီနေရာမှာစီဝါနိုင်ငံစီဝါတက်မယ်ပေါ့နိုင်ငံဝင်ဝင်တက်မယ်ရင်းနှီးမြှုပ်နှံမှုတွေကောင်းမယ်ဆိုဒီဒေတာကကျွန်တော်တို့နေတဲ့ဒုတိယဟောဒီရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့ဒေလိုက်ပါဖို့လို့ရပေါ့နော်ကျွန်မတို့ဆိုင်မမတ်တောင်းဆိုတာကြားပါပဲ
ဖွံ့ဖြိုးမှုနဲ့အတူပဲဒေတာခန့်တွေရဲ့အလို့အကန့်အခွင့်အလန်းတွေကလည်းမတိကျမရေရပါဘူးဆက်မှုဆောင်စီးပွားရေးဆောင်လို့ဖွံ့ဖြိုးရေးလုပ်ငန်းကြီးတွေမှာအများစုဒေတာခန့်တွေအနေနဲ့လောက်ခလာစာကောင်းတဲ့အလို့အကန့်ကောင်းမျိုးမရနိုင်တာကြောင့်လဲစီးပွားရေးအခြေပြက်သွားရတာမျိုးရှိနေပါတယ်။ကိုယ်တိုင်တွေ့ကြုံသိရှိထားတဲ့ပြည်သူ့လွှတ်တော်အမတ်ဒေါ်အေးမြမြမျိုးက
ဆိုတော့ကျွန်တော်ဆီကလူကတောင်းသူတွေညားတယ်။နေရာနဲ့အတက်မွေးရဲ့သူများတယ်။ဆက်မှုဆောင်ပြီးမှအတက်မွေးဝန်ဆောင်လုပ်ဖို့အတွက်အရှိမိုင်းကိုကျွန်တော်တို့ ready ဖြစ်မနေဘူးပေါ့နော်။ဆိုတော့ဒါကြတော့မြေတွေစွန့်လိုက်ရတယ်။ရောကြီးကတော့ရတယ်ပေါ့နော်။ဒါပေမဲ့အဲ့ညာရတဲ့ရောကြီးပုံမှာဟိုတိုးပွားအောင်လုပ်ဖို့စီမံခံခွဲကိုစီးပွားရှာဖို့ဆိုတာလည်းအစင်းနဲ့မဖြစ်လိုက်တော့ပတ်စံအသုံးတော့ပုံသွားတယ်ပေါ့လေ။ဆိုတော့ဒါကြတော့အဲ့ညာမှာရှိတဲ့သူတွေကစီးဆံဆုံးကပြန်လုပ်လို့လဲဆိုရင်လည်းဆန်ဆောင်လုပ်တော့ဒီအောက်ရှေ့သိန်းလုပ်ဆိုရင်မလောက်ဘူးပေါ့နော်။မလောက်ငါ့ဘူးပေါ့။
ဖွံ့ဖြိုးရေးလုပ်ငန်းတွေမှာမြေယာသိမ်းခံရသူတွေတင်မဟုတ်ဘဲနစ်နာရတတ်သူတွေလည်းရှိပါတယ်။ရန်ကုန်မြို့နယ်မြစ်ချထတဲ့တဖက်ကန်းဒလမြို့နယ်ကိုမြစ်ကူးတရာကြီးနဲ့ချိတ်ဆက်မဲ့အရေးမှာအလို့အကန့်ဆုံးရှုံးနိုင်ခြေရှိသူတွေလည်းရှိပါတယ်။ကိုအောင်မျိုးဝင်းတို့လိုဆဲဆုနစ်နဲ့ချီကရုပ်ပဲ့ကန်လှုပ်လာသူတွေပါ
။တွေကကြိုတွေးပြီးသားဖြစ်ရင်လည်းပြက်ရင်လည်းပြက်သွားပြီလေကျွန်တော်ဒီမြစ်လှုပ်ရှားလို့ရတော့မှာပဲ။ဒီတရားဆောက်တော့အကုန်လုံးကောင်းသားမှာကိုကိုရီးယားတော့နင့်လာတော့ခံရမှာပဲလေနင်းနေများတော့ဒါပါပဲ
ဒါကအဖွင့်ဖြိုးဆုံးရန်ကုန်ရဲ့အနီးတစ်ဝိုက်ကအခြေအနေတွေပါကမ္ဘာပတ်နဲ့ UNDP ရဲ့ဆင်းရဲမွတ်တင်မှုဆိုင်ရာစစ်တမ်းမှာတော့ဆင်းရဲမွတ်တင်မှုအများဆုံးကကြီးလက်ဒေသတွေမှာလို့ဆိုထားပါတယ်မြန်မာဆင်းရဲမွတ်တင်မှုနှုန်းထက်ဝက်ရော့ကျသွားတဲ့အထင်ကြီးစရာအောင်မြင်မှုကြီးအတွေ့ကမ္ဘာပံရဲ့မြန်မာဆန်ရယာယီညွှန်ကြားရေးမှူးဂဘော့ဆက်ခက်ရန်ကချီးကျူးပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ထွန်းနေတဲ့စီးပွားရေးတိုးတက်မှုတွေကအကျိုးအမြတ်တွေကိုအားလုံးခံစားခွင့်အသေးအချာရရှိစေရင်းနဲ့ပိုပြီးပါဝင်မှုရှိတဲ့ဖွံ့ဖြိုးမှုဖြစ်လာဖို့အတွက်တော့အထူးရည်မှန်းချက်နဲ့ဆောင်ရွက်ဖို့လိုအပ်နေတယ်လို့လည်းသူကထောက်ပြထားပါတယ်ရှင်